မင်္ဂလာညနေဒီမှာသောရရှိနေဒနိတာမောပန်းပြေးကြပါလေခင်ဗျာ VOA အမေရိကန်တန်ရဲ့2018ခုနှစ်ဇန်နဝါရီလ2ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိလိုင်းလူမီတာ19.25ဒုအနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါရှင်ကျွန်မတင်ပြထိုက်ပါအီရန်နိုင်ငံတွင်းမှာပြဿနာတက်အောင်ရန်သူနိုင်ငံတွေကလှုပ်ဆောင်နေတာလို့ဘာသာရေးခေါင်းဆောင်ကဆွတ်ဆွဲလိုက်ပါတယ်။ပါကစ္စတန်ဆိုင်ရာအမေရိကန်သံအမတ်ကိုပါကစ္စတန်အစိုးရကဆင့်ခေါ်လိုက်ပြီးအမေရိကန်သမ္မတရဲ့ပြောဆိုချက်ကိုကန့်ကွက်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူကြေညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။လာမယ့်လပိုင်းအတွင်းဂျားဘက်ရွေးကောက်ပွဲကျင်းပဖို့ရှိတာနဲ့ပတ်သက်လို့
2018မှာတော့တကယ်လို့ဂျားဘက်ရွေးကောက်ပွဲပေါ်လေလှုပ်ဖြစ်မယ်ဆိုရင်ဟိုတိုင်းသားနိုင်ငံရေးပါတီတွေအလားအလာကောင်းနိုင်တယ်လို့မြင်တယ
်နိုင်ငံရေးသုံးသပ်သူဒေါက်တာရန်မျိုးသိန်းပြောတာပါဒီအကြောင်းကိုတင်ပြမှာဖြစ်တယ်လို့2018ခုနှစ်အတွင်းထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေဘယ်လိုလူကုန်ကူးခံရတယ်လဲဆိုတဲ့အကြောင်းလေးကိုတင်ပြဖို့ရှိပါတယ်အဲ့ဒီနောက်မှာတော့နိုင်ငံတကာသတင်းတွေထဲမှာအီရန်ကလက်ရှိအခြေအနေတွေနဲ့တခါဒီနှစ်သစ်မှာဤပညာသစ်တွေကဘယ်လိုဈေးကွက်မှာအခြေအနေရှိပါသလဲစာရတွေကိုပြင်ပြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့နန်းလောင်တို့ပြောပြပေးပါဦးခင်ဗျာ
အီရန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကစခဲ့တဲ့အစိုးရစန့်ကျင်ရေးအကြမ်းဖက်ဆန္ဒပြပွဲတွေဟာဆိုရင်နိုင်ငံရန်သူတွေရဲ့လှုပ်ဆောင်မှုဖြစ်တယ်လို့အီရန်ဘာသာရေးခေါင်းဆောင်ကဒီကနေ့အင်ကာနေ့မှာဆွဆွဲပြောဆိုလိုက်ပါတယ်။အစ္စလာမ်နိုင်ငံမှာပြဿနာတွေပေါ်လာအောင်ဒီရက်ပိုင်းတွင်အတွင်းအီရန်ရဲ့ရန်သူတွေကငွေကြေးလက်နက်နိုင်ငံရေးနဲ့ထောက်လှမ်းရေးရန်တရားတွေအပါအဝင်နီလန်ပေါင်းစုံအသုံးပြုနေတာလို့ဘာသာရေးခေါင်းဆောင်အယာထိုလာအလီခါမနီကကြေညာချက်မှာပြောဆိုထားတာပါ။သူ့ရဲ့ကြေညာချက်ကိုတော့နိုင်ငံပိုင်ရုပ်သံမှာဖျက်တာခဲ့တယ်လို့တရားဝင်အင်တာနက်ဝက်ဘ်ဆိုက်မှာလည်းဖော်ပြထားပါတယ်။လက်တလော့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးအချိန်ကျလာရင်နိုင်ငံကိုမိန့်ခွန်းပြောမယ်လို့လည်းခါမနီကပြောဆိုထားပါတယ်။အီရန်နိုင်ငံတွင်အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေအတွင်းနောက်ထပ်လူ6ဦးသေဆုံးရကြောင်းနိုင်ငံပိုင်ရုပ်သံကဒီကနေ့ကြေညာပါတယ်။နိုင်ငံရဲ့စီးပွားရေးအခြေအနေပေါ်မကြေမနက်ဆက်ကျင်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်နှောင်းပိုင်းကတည်းကဆိုရင်တည်ဆုံးသူ20ကျော်သွားပြီဖြစ်ပါတယ်။ခွာရာယီချန်မြို့ကဆဲစခန်းမှာဆန္ဒပြသူတွေကတနတ်တွေခိုးယူဖို့ကြိုးစားတာမှာအဓိကယုံစဖြစ်ခဲ့ပြီးတဲ့နောက်6ဦးတည်ဆုံးကြောင်းသတင်းကဖော်ပြပါတယ်။နာဂျာဖာဘက်မှာတော့ရဲတပ်ဖွဲ့ဝင်တဦးတည်ဆုံးရကြောင်းနိုင်ငံပိုင်သတင်းကပြောဆိုသွားပါတယ်။အဒီကယုံမှာပါဝင်သူတွေနဲ့ဥပဒေချိုးဖောက်သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကတုံ့ပြန်ကင်တွယ်မယ်လို့သမ္မတဟာဆန်ရိုဟာနီကမနေ့တနင်္လာနေ့မှာကတိပြုပြောဆိုခဲ့တာပါအများပြည်သူပိုင်ပစ္စည်းတွေကိုဖျက်ဆီးသူတွေအများပြည်သူအနှောက်အယှက်ဖြစ်စေသူတွေနဲ့လူမှုမတည်ငြိမ်မှုကိုဖန်တီးသူတွေကိုအစိုးရကတီးခံမှာမဟုတ်ဘူးလို့လည်းသမ္မတကပြောဆိုသွားပါတယ်ရှင်
အီရန်အစိုးရကိုစန့်ကျင်ဆန္ဒပြသူတွေကိုအလင်းမြန်မဲ့အပြည့်အဝထောက်ခံလိုက်တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့တိလနောက်ပိုင်းမှာပဲအီရန်အပေါ်နောက်ထပ် PR တွေပေးနိုင်မဲ့အခွင့်အတရေးတရားရဖို့ရှိနေပါတယ်။အီရန်တို့အနေနဲ့ကမ္ဘာအင်အားကြီး6နိုင်ငံနဲ့ရထားတဲ့နျူကလ িয়ার သဘောတူညီမှုအတိုင်းလိုက်နာဆောင်ရွက်ခြင်းရှိမရှိဆိုတာကိုဇန်နဝါရီလလယ်ပိုင်းလောက်မှာလွတ်တော်ကိုသမ္မတထရမ့်ပြင်ပြဖို့ရှိနေပါတယ်။ခုချိန်မှာအားနည်းချက်တွေရှိနေတဲ့အီရန်အစိုးရကိုထိုးနှက်ဖို့ကြိုးပမ်းတဲ့အနေနဲ့အီရန်အပေါ်အရေးယူတန်ခတ်မှုပြန်မီချမှတ်ဖို့ဒါမှမဟုတ်လဲတန်ခတ်မှုအစ်စ်တွေချမှတ်ဖို့သမ္မတထရမ့်ကလွတ်တော်ကိုတင်ပြနိုင်တယ်ဆိုပြီးအီရန်အရေးလေလာဆောင်ရည်သူအတော်များများကပြောဆိုကြပါတယ်။ဆန္ဒပြသူတွေကိုနှိမ်နှင်းတဲ့အီရန်အစိုးရအပေါ်နောက်ထပ်တန်ခတ်အရေးယူမှုတွေချမှတ်နိုင်ဖို့ဖြစ်နိုင်ခြင်းရှိတယ်လို့အီရန်အီရတ်ဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးအန်ဒရူးပစ်ခ်က VOA ကိုပြောပါတယ်။အီရန်နျူကလ িয়ার သဘောတူညီမှု JCPOA ကိုအမေရိကန်ပြည်ထောင်စုဘက်ကလက်လျော်ရှိလိုက်မလားဆိုတာလုံးဝမသိချပါပေမဲ့အဲ့ဒီသဘောတူညီမှုအားပြော့သွားအောင်ဆန္ဒပြပွဲတွေကိုအကြောင်းပြနိုင်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကလည်းနျူကလ িয়ার သဘောတူညီမှုကိုအီရန်ဘက်ကလိုက်နာပါတယ်လို့တက်တင်မခံနိုင်ဘူးဆိုပြီးသမ္မတထရမ့်ကလွတ်တော်ကိုတင်ပြခဲ့တာပါ။နျူကလ িয়ার သဘောတူညီမှုကိုအီရန်ဘက်ကလိုက်နာခြင်းရှိမရှိသမ္မတထရမ့်ကရက်60ပြည်တိုင်းလွတ်တော်ကိုတင်ပြရတာဖြစ်ပါတယ်။ဒါမှမဟုတ်လွတ်တော်ဘက်ကအီရန်ပေါ်တန်ခတ်ပိတ်ဆို့မှုချဖို့အလွယ်တကူဆုံးဖြတ်နိုင်မှာဖြစ်ပေမဲ့အီရန်ပေါ်တန်ခတ်ပိတ်ဆို့မှုတွေတော့မလုပ်ခဲ့ပါဘူး။
တန်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်တွေမှာမြောက်ကိုရီးယားဘက်ကပါဝင်နိုင်ရေးအဆင့်မြင့်ဆွေးနွေးပွဲကျင်းပဖို့တောင်ကိုရီးယားကမြောက်ကိုရီးယားကိုကန့်လှန့်လိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကိုပိုင်းခြားထားတဲ့စစ်မဲ့ဆုံးကအပြစ်ရပါမွန်ကျွန်းရွာမှာသတင်းတပတ်အတွင်းမြောက်ကိုရီးယားတန်တမန်တွေနဲ့တောင်ကိုရီးယားအစိုးရကတွေ့ဆုံလို့ကြောင်းနှစ်နိုင်ငံပေါင်းစည်းရေးဝန်ကြီးကဒီကနေ့အင်ကာနီမှာပြောဆိုလိုက်တာပါ။ဒီတွေ့ဆုံမှုဟာဆိုရင် 2025年ဒီဇင်ဘာလ9ရက်တောင်နှင်းမြောက်ကိုရီးယားအစိုးရနှစ်ရက်ကြားပထမဆုံးသောအစည်းအဝေးဆွေးနွေးမှုဖြစ်လာမှာပါတောင်ကိုရီးယားနိုင်ငံပျုံချမ်းမှာနောက်လာတဲ့ကျင်းပမယ်အိုလံပစ်အားကစားပွဲတော်တွေမှာပါဝင်ရှင်ပြိုင်မှုမြောက်ကိုရီးယားအားကစားအဖွဲ့တစ်ခုဆီလူရေးချင်းချင်းနေတဲ့အကြောင်းမနစ်တနင်္လာနေ့တုန်းကနှစ်သက်ကိုမိန်ကုန်းမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကထည့်သွင်းပြောဆိ lo jang sa ke u tan na ko tang korea tamra mon che in ga chu so lai ba de shin
afghanistan nai ngan the american tap phwe ri ko tai ni de ajan phe tamari ko pakistan nai ngan ga aka kwe pe ni de so bi american tamra don ne trump ye twitter ga su swe ye da chat ko san jin kat kwe chang pyo so bo pakistan nai ngan ga american tan amat ko pakistan aso ya ga sing ho lai ba de twitter sa myan na ma ne ti ku ne ga tamra trump ye ye da chat ko su ne bo tan amat david haley ko pakistan nai ngan chai thana ga tanin la ne ma sing ho kwe chang islamabad myo ga american tan yong pyo khun ya ga so ba de trump ye 2018 khu ne twet parama song twitter ga ye da chat ma ro american a ni ne Pakistan nai ngan go pye khe de 15 nit jaw kala atwin mai mae soan ne be dollar 33 billion the mne akunyi pye khe be me alain nya re let phya mu re ne American kaung saung de go yu re lo tabor tha ga ya re be pyan ya khe de lo so tha ba de American no sha pwe tat khe ni de ajan phat tamari go Pakistan ga long nyaw de niya taku phani pe tha de lo le tamna thwa ma ye ba de Afghan ne American u saung ne tat phwe re go ne sat phyat jaw tat khe ni ja de Afghan Taliban re ne Hanagi ajan phat kwin yak go myet kwe pyu tha ra da ma mho aka kwe pe ni de so bi Pakistan nai ngan ye long nyaw ye chin ni re ne pat ပြီးတော့အမေရိကန်ကတချိန်လုံးဆွဆွဲပြောဆိုနေတာပါအဲ့ဒီဆွဆွဲပြောဆိုချက်တွေကိုတော့ပါကစ္စတန်ဘက်ကညှင်းဆိုထားပါတယ်
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်2018ခုနှစ်နှစ်သက်ကူဇန်နဝါရီလ1ရက်နေ့မနေ့ကစလို့အမေရိကန်ပြည်ထောင်စုအနောက်ဖက်ခြမ်းကယ်လီဖိုးနီးယားပြည်နယ်မှာဆေးကြောက်ကိုအပျော်တမ်းသုံးဆွဲခွင့်တရားဝင်ခွင့်ပြုလိုက်ပါပြီပြည်နယ်ပေါင်း50ရှိတဲ့အမေရိကန်ပြည်ထောင်စုမှာဆေးကြောက်ရောင်းချမှုနဲ့လက်ဝယ်ပိုင်ဆိုင်မှုဟာရာဇဝတ်မှုမြောက်ကြောင်းပြည်ထောင်စုအစိုးရကသတ်မှတ်ထားစေဖြစ်ပေမဲ့မြို့တော်ဝါရှင်တန်အပါအဝင်ဆေးကြောက်ကိုပြည်내ဥပဒေအရတရားဝင်သုံးစွဲခွင့်ပြုလိုက်တဲ့အချိန်မှာတော့ကယ်လီဖိုးနီးယားပြည်내က6ခုမြောက်ပြည်내တစ်ခုဖြစ်လာပါတယ်ကယ်လီဖိုးနီးယားပြည်내ဥပဒေကအသက်21နှစ်နဲ့အထက်ရှိသူတွေကိုဆေးကြောက်ပင်6ပင်ထိတရားဝင်စိုက်ပျိုးခွင့်ပေးထားသလိုဆေးကြောက်တအောင်စထိလက်ဝယ်ထားရှိခွင့်ပြုလိုက်တာပါဆေးကြောက်တရားဝင်သုံးစွဲခွင့်ပြုထားတဲ့တခြားပြည်내5ခုမှာလည်းအလားတူဥပဒေတွေပြဋ္ဌာန်းထားပါတယ်ဒါပေမဲ့လည်းကယ်လီဖိုးနီးယားပြည်နယ်မှာကနဦးဆေးချောက်ရောင်းချမှုတွေမှာတော့အကန့်အသတ်တွေရှိမဲ့အလားအလာတွေရှိပါတယ်။ဆေးချောက်တရားဝင်အသုံးပြုခွင့်ပေးလိုက်တဲ့ဇန်နဝါရီလ1ရက်နေ့မှာဆေးချောက်လက်လီရောင်းချခွင့်လိုင်စင်ရတဲ့စိုင်ပေါင်းဟာ90သာရှိခဲ့ပြီးပြည်နယ်ရဲ့အကြီးဆုံးမြို့ဖြစ်တဲ့ Los Angeles နဲ့တတိယအကြီးဆုံးဖြစ်တဲ့ San Francisco မြို့တွေမှာလည်းလိုင်စင်ရစိုင်တွေဖွင့်လွှင့်ခွင့်မရခဲ့ပါဘူးရှင်။
ဆူမာလီယာနိုင်ငံမိုဂါဒီရှုမြို့မှာပြီးခဲ့တဲ့အောက်တိုဘာလ14ရက်နေ့ကလူပေါင်း912ယောက်ထိတေဆုံးခဲ့ရတဲ့ကားဘုံထောင်ဖောက်ခွဲမှုနဲ့ဆက်စပ်ပြီးအမျိုးသား9ဦးကိုဆွဲချက်တင်လိုက်တဲ့အကြောင်းဆူမာလီယာအစိုးရရှင်တွေကပြောပါရယ်အခုဆွဲချက်တင်ခံရသူ9ဦးထဲမှာ4ဦးကမိုဂါဒီရှုမြို့စစ်ခုံရုံးမှာတနင်္လာနေ့ကရုံးတင်စစ်ဆေးခံခဲ့ပြီး2ဦးကတော့ထွက်ပြေးလွတ်မြောက်နေပါရယ်ပြီးခဲ့တဲ့အောက်တိုဘာလတိုက်ခိုက်မှုကိုသူတို့ရဲ့လက်ချက်အဖြစ်အစ္စလာမစ်အစိုးရအဖွဲ့ El Shabab ကပြောမထားပေမဲ့တိုက်ခိုက်မှုနောက်ွယ်မှာဒီအဖွဲ့ပါဝင်ပတ်သက်နေတာကတော့တမ်းများဖြစ်စရာမရှိဘူးလို့ဆိုမာလီယာအစိုးရတာဝန်ရှိသူတွေကပြောပါတယ်အခုဆွဲချက်တင်ထားသူတွေနဲ့ပတ်သက်တဲ့ကြားနာစစ်ဆေးမှုတွေကိုရှစ်သတင်းပါနောက်ပိုင်းမှာစတင်သွားမယ်လို့တရားရုံးကပြောဆိုထားပါတယ
်နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာအစ္စလာမ်မြေအစွန်းရောက်ဘိုကိုဟာရမ်အဖွဲ့ကပြန်ပြီးဆွဲထားတဲ့လူ900ကျော်လွတ်မြောက်လာပြီလို့စစ်တပ်ကပြောဆိုလိုက်ပါတယ်ဘောနိုပြည်နယ်မိုဂွန်နိုမြို့မှာစစ်တပ်ကထိန်းချုပ်ထားတဲ့အဆောက်အုံမှာလွတ်မြောက်လာသူတွေခိုးလုံနေတယ်လို့စစ်တပ်ပြောခွင့်ရဗိုလ်မှူးကြီးတင်မတီအန်တီဂါကပြောပါတယ်ဒီလူတွေဘယ်ချင်းဘယ်ကာလကလွတ်မြောက်လာတယ်ဆိုတာနဲ့စစ်တပ်ကသူတို့ကိုခိုးလုံခွင့်ပေးထားသေးသလားဆိုတာတွေကိုတော့စစ်တပ်ပြောခွင့်ရကမပြောပါဘူးစစ်တပ်ရဲ့ပြောဆိုချက်အပေါ်မှာပြီးကြလွတ်လပ်တဲ့အတည်ပြုချက်တွေလည်းမရှိပါဘူးစစ်တပ်ရဲ့ကြေညာချက်ထဲမှာတော့
ပြန်ပြီးဆွဲခံထားရသူတွေထဲမှာအမျိုးသားတွေအမျိုးသမီးတွေနဲ့ကလေးတွေပါဝင်ပြီးဒီလိုအများစုကိုတော့ချက်ရေကန်ကြီးတဲကကျွန်းနေပေါ်မှာစိုက်ပျိုးမွေးမြူရေးလုပ်သားတွေအဖြစ်သဘုံလေးကအတ္တမခိုင်းစေထားတာလို့လည်းပြောခွင့်ရကပြောပါတယ်လူမြောက်လာသူတွေထဲမှာစစ်သွေးချတွေခိုးအောင်ပါမလားရဲ့အတွက်စစ်တပ်ကစောင့်ကြည့်ခဲ့တယ်လို့လည်းပြောပါတယ်စစ်သွေးချတွေကိုခြေမှုန်းတဲ့စစ်တပ်ရဲ့မကြခင်က deep punch second စစ်စင်ရေးနဲ့ဆက်နွယ်ပြီးပြန်ပြီးဆွဲခံထားရသူတွေလူမြောက်လာတာလို့လည်းပြောကွင်းရကပြောဆိုထားပါတယ်ရှင်
ဂျပန်ဧကရာဇ်အာကီဟီတိုကိုထမောင်းများစွာသောနှစ်တကူဆူတောင်းပေးကြတဲ့ပြည်သူပြည်သားတွေကပြည်နန်းတော်မှာအင်္ဂါနေ့ကတောင်းတောင်းဖြဲဖြဲကြိုးဆိုခဲ့ကြပါတယ်။ပကြခင်ထင်းနှံဆွမီတော့တာတော်ကိုထင်းနှံဆက်ခံစီတော့မှအသက်တော်83နှစ်ရှိပြီဖြစ်တဲ့ပြည်အာကီဟီတိုဟာမိဖုရားမိချီကိုနဲ့အတူဆူတောင်းပေးသူတွေကိုနေစဉ်မိန့်ခွန်းပြောလေရှိတာပါ။အိရှစ်ဆန်မင်းသားနာရူဟီတိုနဲ့ကြာတော်တို့လည်းပြည်အနီးမှာအတူရှိနေခဲ့ကြပါတယ်။နှစ်တကူကာလရောက်တိုင်းနန်းတော်ချဲဝင်းထဲမှာပြည်ကိုလာရောက်နှုတ်ခွန်းဆက်ခွင့်ရတာဟာလူလူအတွက်ရတော့ရခဲ့အခွင့်အရေးလည်းဖြစ်ပါတယ်။ဂျပန်ဧကရာဇ်ဟာအသက်အရွယ်နဲ့ကြာမှာကြောင်မကြခင်ထင်းနှံဆွနှုံမှာဖြစ်တဲ့အတွက်ဒီနေ့နေတကူကာလာဆူတောင်းပွဲမှာပုံမှန်ထက်ပြည်သူပြည်သားတွေပို့ပြီးလာရောက်ကြမယ်ဆိုပြီးခန့်မှန်းထားတာလည်းဖြစ်ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သိညီထိုင်တဲ့နန်းလောင်တို့တင်ပြခဲ့ကြတာပါ view ရနေခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ internet ဆာမျက်နှာ burmese.voanews.com ကနေကျွန်တော်ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်နားဆင်နေပါလေခင်ဗျာအခုတော့သတင်းပေးပို့ချက်တွေနဲ့စတင်နေပါလေ NLD အစိုးရလက်ထက်လစ်လက်နေတဲ့လွတ်တော်နေရာတွေအတွက်ဒုတိယအကြိမ်ကြားဖြတ်ရွေးကောက်ပွဲကိုဒီနှစ်တည်းကျင်းပသွားဖို့ရှိပါတယ်ကြားဖြတ်ရွေးကောက်ပွဲမှာတော့အာဏာရ NLD ပါတီတမကအခြားနိုင်ငံရေးအင်အားစုတွေကလည်းအနိုင်ရဖို့အလားအလာတွေရှိနေကြောင်းအကဲခတ်တွေကခံမှန်းကြပါတယ်အပြည့်စုံကိုတော့ VOA သတင်းတော့ကိုထက်အောင်ခန့်ကတင်ပြပါမယ်
အနေဒီဇိုဝါလက်ထက်လစ်လက်ခဲ့တဲ့နေရာ19နေရာတွေပထမဆုံးဂျာဗျက်ရေကောက်ပွဲကိုပြီးခဲ့တဲ့ဧပြီလမှာကျင်းပခဲ့ပြီးနောက်ဒုတိယကြိမ်အဖြစ်ကျန်နေရာတချို့အတွက်ဂျာဗျက်ရေကောက်ပွဲကိုဒီနှစ်တည်းကျင်းပဖို့စီစဉ်နေတာဖြစ်ပါတယ်။ဂျာဗျက်ရေကောက်ပွဲအတွက်ရည်တိကျမတက်မတ်သေးပေမဲ့ဒီနှစ်လေလမှာကျင်းပနိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းပြည်အောင်စုရေကောက်ပွဲကော်မရှင်ဖွဲ့ဝင်ဦးလာတင်ကပြောပါတယ်
။ဒါတော့ဂျာဗျက်အတိအကျ definitely တော့ပြောလို့မရဘူးလေ။ပြောလို့မရသေးဘူး။ဘာကြောင့်မရသေးလဲဆိုတော့အကြောင်းတွေရှိတယ်အဲ့ဒီအကြောင်းတစ်ခုကဘာလဲဆိုတော့တော့ကျွန်တော်တို့ကပြည်နယ်တိုင်းရယ်ခရိုင်ရယ်မြို့နယ်ရယ်ရပ်ကွက်နယ်ကျေးရွာကော်မရှင်အဖွဲ့ကြီးကျွန်တော်တို့အတိအကျတန်းဖော်တယ်အဲ့ဒါတွေပြီးလို့ရှိရင်ဒီကြားပြရေကောက်ပေါ်တဲ့သူတို့ကိုကျွန်တော်ကတင်နိုင်ပြီပေးအောင်အစဉ်စဉ်စင်ပွားတင်နိုင်ရောအစဉ်စဉ်ပေးရမယ်အဲဟိုဒီနှစ်ကဘိုင်းလောက်မှာတော့မလုံးနိုင်ဘူးရနှစ်လေဘိုင်းနှစ်လေပေါ့တော့နှစ်လေကြော်ကြော်လောက်မှာဖြစ်ပါလိမ့်မယ်အဲ့ဒါလိုပေါ့နော်ဟုတ်ကဲ့
အခုဒုတိယကြိမ်ဂျာဗျက်ရွေးကောက်ပွဲမှာတော့လေးလက်နေတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်2နေရာနဲ့တနိဒာကြီးလွတ်တော်9နေရာစုစုပေါင်း9နေရာအတွက်ကျင်းပသွားမှာဖြစ်ကြောင်းလည်းရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတူဖြစ်တဲ့ဦးလာတင်ကပြောပါရယ
်အဲချင်းပါကြတော့2နေရာရှိပါတယ်ဗျအဲကမ်ပလက်နဲ့အဲမတူပါဗျအဲ့ဒီမှာတစ်ခုကတော့အတိုင်းဒေသအချင်းပြည်နယ်လွတ်တော်ပေါ့နောက်တစ်ခုကတော့ပြည်သူ့လွတ်တော်ပေါ့နော်အဲ့ဒီမှာ2ခုရှိမှာနောက်မန္တလေးဗပိတ်ချင်းမှာတစ်ခုရှိမှာအဲ့ဒါကလည်းမန္တလေးတိုင်းဒေသကြီးအတွက်ပါ။နောက်သခိုင်းမှာတမူးရှိနေဗျာ။အဲ့ဒါလည်းတိုင်းသခိုင်းတိုင်းဒေသကြီးစွတ်တော်အတွက်ရှမ်းပေါ်ဗျာ။ရှမ်းတော့လဲချဆိုတာအဲ့ဒီမှာကျွန်တော်တို့ပြည်သူ့လွတ်တော်လုပ်ပါမယ်။နောက်ပြီးတော့ပဲခူးတိုင်းကအုတ်တွင်းပေါ်ဗျာ။အုတ်တွင်းမြို့နယ်ပေါ့နော်။အဲ့ဒီမှာကြားကြတနေရာလွတ်တယ်။နောက်တခါရခိုင်ကပေါ့ဗျာရပိတောင်ပေါ့နော်။မအဲ့ဒီတနေရာလွတ်ပါတယ်။အားလုံးခုနှစ်နေရာအဲ့ဒီခုနှစ်နေရာကျွန်တော်တို့မဖြစ်ဖြစ်အောင်လုပ်ပေးရမှာပေါ့မလုပ်လို့မရဘူးလေဥရေမှာလည်းပြဋ္ဌာန်းနေတာရှိတာကိုအဲ့ဒီကျွန်တော်အကြောင်းကြားတဲ့6လတည်းကျွန်တော်ဖြစ်အောင်လို့လုပ်အောင်6လနဲ့တဲ့ဆိုတော့အချင်းကတော်တော်တကယ်တော့နည်းတယ်ပေါ့ဗျာ
ပထမတစ်ချိန်ကြီးမားခဲ့တဲ့ပြီးခဲ့တဲ့နှစ်ဧပြီလဂျာဗျက်ရွေးကောက်ပွဲမှာတော့ NLD ပါတီက6နေရာပြည်တော်စုစံခိုင်ရင်းနဲ့ပြည်ယိုးရေးပါတီက2နေရာရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်က6နေရာရခိုင်မျိုးသားပါတီက1နေရာလူမျိုးပေါင်းစုဒီမိုကရေစီပါတီ KRP နယ်က1နေရာအတီးတီးနိုင်ရရှိခဲ့တာပါဒီဒီချိန်မှာအလားတူတခြားနိုင်ငံအင်အားစုတွေအနိုင်ရမယ့်အလားအလာတွေရှိနေတယ်လို့လည်းမြန်မာနိုင်ငံရေးအကဲခတ်ဒေါက်တာရန်မျိုးသိန်းကတုံ့ပြန်ပါတယ်
ဒီ2018မှာတော့တကယ်လို့ဂျာဗျက်ရွေးကောက်ပွဲပေါ့လေလှုပ်ဖြစ်မယ်ဆိုရင်ဟိုတိုင်းသားနိုင်ငံရေးပါတီတွေအလားအလာကောင်းနိုင်တယ်လို့မြင်တယ်။ဒါပေမဲ့တိုင်းဒေသကြီးတွေမှာလက်လက်တဲ့မဲဆန္ဒနေတွေမှာတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပဲအနိုင်ရနိုင်ခြင်းများတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်။ဟိုလက်ရှိအချိန်မှာတော့တိုင်းဒေသကြီးတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုရှင်နိုင်လောက်တဲ့ပေါ့လေ နိုင်ငံရေးပါတီမရှိသေးတာလည်းပါတယ်ပေါ့လေလက်ရှိအခြေအနေမှာနိုင်ငံရေးစီးပွားရေးအခြေအနေတွေကဟိုအားရချိန်နှက်လောက်တဲ့အနေအထားမရှိတော့လေပဲမြန်မာပြည်သူလူထုအများစုအနေနဲ့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်အပေါ်မှာယုံကြည်မှုအားကိုးမှုသူ့ရဲ့ခေါင်းဆောင်မှုအပေါ်မှာအလေးထားမှုကမြင့်မြတ်မားမားရှိနေတယ်လို့သုံးသပ်လို့ရတယ်အဲ့ဒီအတွက်ကြောင့်မလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်လာမယ့်ဓာပြရွေးကောက်ပွဲမှာအသာစီးရနိုင်ဖို့ဖြစ်စေတယ်လို့အဲ့လိုသုံးသပ်ပါတယ်
ရှင်ကဝဲဥရိယအကြောင်းမျိုးမျိုးကြောင့်လွတ်တော်ကိုယ်စားလှယ်နေရလစ်လက်သွားခဲ့ရင်လစ်လက်တဲ့အကြောင်းလွတ်တော်ဥက္ကဋ္ဌကကော်မရှင်ကိုအကြောင်းကြားတဲ့နေ့ကစလို့လွတ်တော်တက်တန်ပရမနှစ်မှာတနည်းအတွင်းအစားတူရေကောက်တင်မြောက်မှာဖြစ်ပြီးလွတ်တော်တက်တန်ဒုတိယနှစ်တတိယနှစ်နဲ့စတုတ္ထနှစ်တွင်မှာတော့6လအတွင်းအစားထိုးဖို့ပြဋ္ဌာန်းထားတာဖြစ်ပါတယ်ခင်ဗျာ
VOA သတင်းတော့ကိုထက်အောင်ခန့်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါအခုတခါတော့လူကုန်ကူးမှုဆိုင်ရာသတင်းကိုနားဆင်ရပါမယ်2018ခုနှစ်အတွင်းလူကုန်ကူးခံရမှု10ကြိမ်မှာလူကုန်ကူးခံရသူ100ကျော်ကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကကယ်ဆယ်နိုင်ငံကြောင်း2019လူကုန်ကူးမှုအစီရင်ခံစာထုတ်ပြန်ခဲ့ပြီးထိုင်းနိုင်ငံတွင်မှလူပွဲစားတွေအနေနဲ့မြန်မာနိုင်ငံသားတွေကိုနိုင်ငံကူးလက်မှတ်တွေကိုသုံးပြီးလူကုန်ကူးမှုတွေပုံစံတက်နဲ့လှုပ်လာကြောင်းပြောဆိုပါတယ်ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကပြောပြမှာပ
ါထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာ10နှစ်ကျော်ကာလအတွင်းထိုင်းနိုင်ငံတွင်လူကုန်ကူးခံရတဲ့မြန်မာထောင်ကနန်းလောက်ကိုကယ်ဆယ်ခဲ့တဲ့အဖွဲ့ဖြစ်ပါတယ်။နှစ်စဉ်ရာနဲ့ချီပြီးကယ်ဆယ်ခဲ့တာလည်းဖြစ်ပါတယ်။2018ခုနှစ်ထဲမှာတော့လူကုန်ကူးခံရသူတွေကိုကယ်ဆယ်ဖို့အတွက်အခက်အခဲတွေကြောင့်အရင်နှစ်တွေကတည်းကစာရင်3ပုံ2ပုံလောက်ရောကျသွားခဲ့ကြောင်း2018ခုနှစ်ကုန်ထိကယ်ဆယ်နိုင်ခဲ့သူပေါင်း100ကျော်ရှိတယ်ဆိုပြီးအမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ်။
2018အတွင်းမှာကျွန်တော်တို့ထိုင်းနိုင်ငံမြန်မာနိုင်ငံသားများအဖွဲ့ကလူကုန်ကူးမှုနိုင်ငံကြီးစေချိန်ပဲလုပ်နိုင်ခဲ့တယ်။သူက၅ဖန်းလေပြည်ထောင်စုရုံရဲ့အလန်းရဲ့တောက်ပြီးတော့ဤတော်ဒီမှာရေကျွန်တော်တို့တကယ်ကိုလူကုန်ကူးသူတွေရဲ့လက်ထဲကပြည်တင်နေလိုက်တဲ့အချိန်ကြီးတွေ့ရတော့စေချိန်ပေါ့။အဲ့စေချိန်မှာစုစုပေါင်းကကျွန်တော်တို့ဟိုဒီဟိုလိန်အလုသမပြည်အောင်စခန့်ထားရတဲ့အဲမြန်မာမျိုးလေးတွေပါဝင်စုစုပေါင်း112ဦးပဲကျွန်တော်တို့
ထိုင်းနိုင်ငံထဲမှာနေ့စဉ်လူကုန်ကူးမှုတွေရှိနေတဲ့အကြောင်းနဲ့လူကုန်ကူးမှုပုံစံအစ်စ်တွေကိုသုံးပြီးလုပ်တာလို့လည်းဆိုပါတယ
်။ဘာပေါ့လူကုန်ကူးမှုပုံစံပြောင်းလာတာတွေပေါ့။ပတ်စဖို့နဲ့လူကုန်ကူးရှင်လမ်းရှင်ကိုရောက်သွားလိုက်တာ။ဆိုတော့အာပေါ့ခေတ်ကာလလေးအလိုက်ပုံစံတွေပြောင်းလာတဲ့လူကုန်ကူးမှုစနစ်တွေပေါ်လာတယ်ကဟိုထိုင်းနိုင်ငံအတွင်းမှာလူကုန်ကူးမှုမရှိဘူးလားဆိုနေတိုင်းကိုဖြစ်နေတယ်။ကျွန်တော်တို့သိတာတွေရှိလို့မသိတာလည်းအများကြီးရှိတယ်။လက်ရှိလူ100ကျော်လောက်လောင်ထားတဲ့နေရာတစ်ခုကိုသိရနဲ့နှစ်လကျော်လောက်ရှိပြီကျွန်တော်တို့လုံးဝကိုတတိယရောက်မလုပ်နိုင်တာအတွက်ကျွန်တော်စိတ်မကောင်းဖြစ်ရသေးတယ
်။မကြသေးခင်ရပ်ပိုင်းနဲ့အတွင်းကပဲထိုင်းနိုင်ငံတွင်းကိုမကြသေးခင်ရပ်ပိုင်းအတွင်းမှာပဲထိုင်းနိုင်ငံထဲကိုအလွတ်လွတ်ခွင့်ဗီဇာမပါပဲနိုင်ငံကူးလက်မှတ်တွေလုပ်ပြီးပွဲစားတွေကပို့လာကြတဲ့လူ100ကျော်ဒုက္ခရောက်နေတဲ့အကြောင်းဒီထဲက18ဦးကတော့ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ရုံးကိုအကူအညီတောင်းတဲ့အတွက်သူတို့တွေကိုနေရပြန်ဖို့အတွက်မြန်မာတန်ရုံးကစီစဉ်ပေးခဲ့ပါတယ်။ဒါဟာထိုင်းနိုင်ငံထဲကိုအလုလုခွင့်ဗီဇာမပါပဲအခကျင်းွေယူပြီးပွဲစားတွေကပို့ဆောင်ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ခဲ့ရမှာတော့21ရာစုအတွင်းလူပေါင်းတန်း20ကျော်လူကုန်ကူးခံရပြီးသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်ခိတိရောက်ရောက်အရေးယူဖို့အတွက်အမေရိကန်နိုင်ငံသားဝန်ကြီးဌာနကပြောကြားခဲ့ပါဗျ။2018ခုနှစ်အစီရင်ခံစာထဲမှာတော့နိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေတွေကိုဖော်ပြခဲ့ရမှာနိုင်ငံပေါင်း80ကတော့တရား2အဆင့်ဖြစ်သတ်မှတ်ပြီးထိုင်းနဲ့မြန်မာအပါအဝင်တခြားနိုင်ငံပေါင်း55နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖျက်ရေးမှာစောင့်ကြည့်ခံနိုင်ငံအဆင့်တရား2ဖြစ်ဖော်ပြထားပါတယ်ရှင
်အခု2018ခုနှစ်မှာမြန်မာနိုင်ငံအတွက်ဘလို့အခြေအနေတွေဟာစင်ကောချက်တွေအကဲစမ်းချက်တွေဒါမှမဟုတ်အလားအလာကောင်းနေဖြစ်လာဖို့ရှိပါသလဲလာမယ့်အင်္ဂါနေ့ညပိုင်းတိုင်းလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဖွင့်ရောက်ဆွေးနွေးလို့တဲ့တောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်တရိုက်လေးတိုင်းအစီအစဉ်လွှင့်ထုတ်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့အယူအဆကို့ရဲ့နှစ်သိဆုံးဖြတ်ချက်ကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0239382555လေးဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ့်တောတာရှင်တွေကိုချီးမွမ်းပါတယ်ရှင်။Thank you.
Majagin, Yakuna, Yma, Swinu Jame. Vue Dai Lilan Sizema, Bawin, Swinu Java, Unlu Tama, Piko Laya Varekna, Aguro Nanganaga, the Din Larigo, Tinset Babame. Ian Asuyago, Sanchin, Sanapia, do not tap go u, the song gave you. Ian and Ban Hilton, the Rintanaga, Jinia later job, Sanapia, where Dwin, the song do, Nasejo, Shidoabi. Iran Asoya ye Jimbia Chasamune, Nyanchen de Siway Siman Kangwemudego, Taban Yibaja, Iran Bidure, Selet Sana Piani Jaware, Lumukun ye Midia Regule, Suyaga, Big Benibare, Aresh Araba Sariet Rinwaguro, Kuonga, Tempiama Chibari.
Nahonga Jimbagere, Nimbabwe, Iran Tamra, Yuka Bue, Bina Pai. Taune Chile, Jimazo, Lulu Ojua Sanapia Warigu, Iran Soya Yensang Niarawa, Iranangama, Dremiriarigo, Dinin Jet, Tincho Tare Jamawe, Tita Lumukuya Bogu Telare, Video Rema, Chita Sanapia Nidure, Yegago Jacarina Popinama, Tanatan Rilo Jayabi, Luzu Queda Bonigu Tuyaware, Nurava Muga Yegans Kankugule, Sanapia Duriga, Median Shuragu Tuyaware. Surana Padabi, Luru Nine, GHM, Jimanet, Pini Delu, Sanapia Wego, Sanji Lila Nide, Iranian American, Nega, Motaza Viga Pioare.
People are very angry actually at the economic and political situation, corruption and mismanagement.
Ajimbia Chasamuri, Siman Kankwemu, Nyampin, Arena Padalu, Nenga Yasiwaye, Cheni Ripo, Luruga, Majimna Pini Javare. ဒီလိုအခြေအနေတွေကြောင့်ဆန္ဒပြပွဲတွေအတွင်းလူတွေဟာအစွန်းရက်ကုန်ကြတဲ့အနေအထားမျိုးကိုတွေ့ရပါတယ်ကြွေးကြော်တန်တွေဟာလည်းပြင်းထန်လို့မျိုးတော့လုံခြုံရေးတွေနဲ့ဆန္ဒပြသူတွေကြားအကြမ်းဖက်ပဋိပက္ခတွေဖြစ်နေတာကိုလည်းတွေ့ရပါတယ်ဒီလိုပဋိပက္ခတွေဆက်ဖြစ်နေအောင်ပုံပါပဲ
Iranian citizen
who's fed up with the situation, who's sour.
Sanapia du Ugaro, a young lady, a dwell, music at Lunga Dunia to Yeti Jabo, a gulu saw on Yuare.
Lizin in a bigani, Abinio, Nemabibao, Lunga Kulo, Uzi, Loka in Nijima, Yejin to like Java, Yabi Jiminivane.
Natasa Konakuni and Nasonia Maro, Iran Suyago, Sanjibi, Sanapia Durigo, Taukanduri Ha, American Tamara in Biroshima, Sanapia Gejavare, Tamara Donne Tramgale, Iran Suyaha, Kadiko de Piakebi, Iran Luruha, Asadza, Lola Mune, Lu Kunyeru, Dread Sala Mute Nijarello, Tridama Yitage Warekna.
Go on, Jugakirakna. Natasa Zanoi Lago, Yalarane, Mia, Nitin Nipinya, San Tidrigo. Where you lose the regard, some money jabare. Now, so more nipinya, the net tolo tare. CES score, consumer electronic show, do don't busy if you be saying, Gonzi, Biawemaro. Soon would tea train, comely regatta. Comely giddy, tea, hit the ma, kissala, melo, nyolinare, nipinya rego, kinjin, jabba jabare. Tea, Biawejang, Pue, then not Josh, putty, the in lago, my eat dancing up, your biawame.
American Bion to Las Vegas at Gonzi Pia Warehouse, Nissan and I sent in Chowari. Not also concerned in Wai Ladonga Swing, Gomini Lead on Joa Gomi Sirigo Piata Biro, Samu Long and Jenjin do the things she down with Swiss on Gera Pipari. Nibida Vanga Togong BC Muson would be Pia Wema doing it down. Now so more Ludong BC Nibina Sanya Puega, Gary Shapiro Gabiwari.
We're seeing more and more with robotics.
ဆယ်လုံးတွင်အာတီဖီရှယ်အင်တယ်လီဂျန့်အေအိုင်းကိုခေါ်တဲ့ဉာဏ်ရည်တူနည်းပညာနဲ့ဖန်တီးထားတဲ့ထုတ်ကုန်တွေကိုနှစ်ထောင်ဆယ်ရှစ်မှာပို့တွေ့လာမှာပါ။နောက်ကျမအောင်နေဖို့ကူညီပေးတဲ့ပစ္စည်းတွေနေကောင်းလာမကောင်းလာဆိုတာခံမှန်းပင်ပစ္စည်းတွေနဲ့ဘယ်လိုကုသမှုခံယူရမလဲဆိုပြီးတော့အကြံပေးမဲ့နည်းပညာပစ္စည်းတွေကိုလည်းပို့တွေ့လာပါတယ်။အဝေးတိုင်းမောင်းနှင်တဲ့ရင်ရွယ် ဲ့ Internet of Things အတူကောက် IoT လို့လည်းခေါ်တဲ့နည်းပညာကြောင့်လည်းပစ္စည်းတွေအချင်းချင်း AI ကိုသုံးပြီးတော့ဆက်သွယ်နိုင်သုံးသူတွေအကြောင်းပိုသိလာဘယ်လိုကူညီရမလဲဆိုတာကိုလည်းပိုနားလည်လာစေပါတယ်
ပုံသိငယ်နဲ့ဖြော်ပြရေးစရုပ်မျိုးတွေကစပြီးတော့ဟိုတယ်အဲ့ဂျိုလေရင်ခွင်းနဲ့တခြားပြည်သူပိုင်နေရာတွေမှာတုံးနိုင်တဲ့ဝန်ဆောင်မှုပေးတဲ့စရုပ်ကြီးတွေထိပိုကောင်းမွန်အောင်ဖန်တီးလာနိုင်ကြလိမ့်မယ်လို့စက်မှုလုပ်ငန်းကျွမ်းကျင်သူကမျှော်လင့်နေတဲ့အကြောင်းအနာဂတ်စရုပ်နည်းပညာရှင် Paul McManus ကပြောပါတယ
် Franchises where you can take a credit card swipe ဒီ
မှာတုံးမဲ့စရုပ်တွေအတွက်စီစဉ်နေပါတယ်ဆိုင်ခွဲတွေစားသောက်ဆိုင်ခွဲတွေမှာအော်ရာမာတဲ့အခါအကျွေးဝယ်ကတ်နဲ့ငွေပေးချေတဲ့အခါထောက်ကူဖြစ်မဲ့စရုပ်ငယ်တွေကိုလည်းထုတ်လုပ်ထားပါတယ်
လက်တလုံးမှာကိုလက်ထောက်အနေနဲ့စကားပြောပြီးခိုင်းလို့ရတဲ့ smart speaker တွေခေတ်စားလာတာကြောင့်2018ဒီကုန်စည်ပြပွဲမှာလည်းဒီလိုဆက်တစ်တွေမျိုးစုံကိုပြသပြီးရောင်းနိုင်ပါတယ်။မျိုးကြီးတွေကတဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုကိုရှော့ချဖို့အထောက်အကူဖြစ်စေမယ်။ဈေးချိုပြီးတော့ပိုကောင်းတဲ့ battery နဲ့လုပ်ထားတဲ့တကူရီသုံးလက်စစ်စိုက်ကဲအသေးလေးတွေ၊လက်စစ် skate board နဲ့လက်စစ်စပိန်တွေကိုလည်းဒီပြပွဲမှာခင်းကျင်းပြသလိမ့်မယ်လို့ cycle board company က Phil Labonte ကပြောပါတယ်။ကိုရိန်းလိုက်ယူလိုက်တဲ့ကိုလိုက်ပြီးတော့ cycle board ကိုထိနေပါတယ်ခနာကိုအမြဲတက်မှတ်နေအောင်လုပ်ပေးပါတယ်လို့သူကပြောပါတယ်ကျောင်းတွေစီးပွားရေးလုပ်ငန်းတွေမှာဒါမှကကဘာတဝမ်းကအိမ်တွေမှာလဲပုံစံငယ်တွေနဲ့ရောင်းချမဲ့ထုတ်ကုန်တွေအတွက် 3D printer ကိုလည်းတုံ့နေကြပါတယ် Printright company က Hugo Wang ကအခုလိုပြောပြပါတယ
် 4 to 6 times faster
ဒီ printer ကပုံမှန် printer ထက်စာရင်လေးစားကနေ6ဆအထိပိုမြန်ပါတယ်
smart နည်းပညာနဲ့ထုတ်ထားတဲ့အိမ်သုံးပစ္စည်းတွေမှာရေခဲတက်တာပကံစည်းဆက်စရုပ်နည်းပညာနဲ့ဖုံးဆုပ်ဆက်ပဒင်းပေါက်တုတ်ဆက်အပြင်နောက်ဆုံးမှာအင်တာဂွေတွေလည်းပါဝင်ပါတယ် iDevices Company က Warren Katz ကအခုလိုပြောပါတယ်
It is not only when they're in the home but
also ဒီလိုကိုကိုယ့်အိမ်မှာရှိတဲ့အချိန်မှာသာမကအပြင်ရောက်နေတဲ့အခါမှာလည်းအဝေးကနေထိန်းချုပ်နိုင်ပါတယ
် Virtual Reality သုံးပတ်မြင်ရုပ်လုံးကြွပုံရိပ်စစ်တွေကိုထိတွေ့အသုံးပြုနိုင်မယ့်မျက်မှန်တွေလည်းဈေးအသင့်တစ်ဖြစ်လာပြီးတော့ဝယ်လို့အားလည်းများလာတာကြောင့်ဤပညာအသစ်တွေနဲ့ပစ္စည်းအသစ်တွေထပ်ထွက်လာနိုင်ပါတယ်အဝေးထင်း drone ရဲ့ဤပညာကိုစိတ်ဝင်စားသူတွေများလာတာကြောင့် drone model အသစ်တွေကိုလည်းတွေ့ရနိုင်ပါတယ်2018 CES ကုန်စည်ပြပွဲကတော့ January 10ရက်နေ့မှာစတင်မှာဖြစ်ပါရဲ့ရှင
်မဲဤသင်္ကေတဖြစ်ပါတယ်ခင်ဗျာ VOE ရထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်အခုထုတ်လွှင့်နေတဲ့ radio အစီအစဉ်ပြပြချင်းမှာပဲ VOE ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00-9:00ခွဲထိ Asia 77 Jodu ကနေစောင့်မျှော်ရှုစားပါခင်ဗျာခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပါမယ်
အီရန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကစခဲ့တဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဟာဆိုရင်နိုင်ငံရဲ့ရန်သူတွေရဲ့လှုံ့ဆော်မှုဖြစ်တယ်လို့အီရန်ဘာသာရေးကောင်ဆောင်ကဒီကနေ့အင်ကာနီမှာဆွတ်ဆွဲပြောဆိုလိုက်ပါတယ်။အစ္စလာမ်ရဲ့နိုင်ငံမှာပြဿနာတွေပေါ်လာအောင်ဒီအပိုင်းတွေအတွင်းအီရန်ရဲ့ရန်သူတွေကငွေကြေးလက်နက်နိုင်ငံရေးနဲ့ထောက်လှမ်းရေးရန်တရားတွေအပါအဝင်နီလန်ပေါင်းစုံအသုံးပြုနေတာလို့ဘာသာရေးကောင်ဆောင်အယာထိုလာအလီခါမနီကကြေညာချက်မှာပြောဆိုထားပါတယ်။လက်တလောအဖြစ်အပျက်တွေနဲ့ပတ်သက်ပြီးအချိန်ကျလာရင်နိုင်ငံကိုမိန့်ခွန်းပြောမယ်လို့လည်းခါမနီကပြောဆိုထားပါတယ်။အီရန်နိုင်ငံတွင်အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေအတွင်းမှာနောက်ထပ်လူ၉ဦးသေဆုံးခဲ့ရာကြောင်းနိုင်ငံပိုင်ရုတ်တံကဒီကနေ့အင်ကာနီမှာကြေညာလိုက်ပါတယ်။နိုင်ငံရဲ့စီးပွားရေးအခြေအနေပေါ်မကြေမနပ်ဆန့်ကျင်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့ပြီးခဲ့တဲ့သတင်းပတ်နှောင်းပိုင်းကလေးကဆိုလို့ရှိရင်သေဆုံးသူဟာ20ကျော်သွားပြီဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်ဒီမှာမြောက်ကိုရီးယားဘက်ကပါဝင်နိုင်ရေးအဆင့်မြင့်ဆွေးနွေးပွဲကျင်းပဖို့တောင်ကိုရီးယားကကန့်လှမ်းလိုက်ပါတယ်။တောင်နှင်းမြောက်နှစ်နိုင်ငံကိုပိုင်းခြားထားတဲ့စစ်မဲ့ဆောင်ကအပြစ်ရပမွန်ကျွန်ရွာမှာသတင်းတစ်ပတ်အတွင်းတွေ့ဆုံဖို့ကန့်လှမ်းလိုက်တာဖြစ်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုင်းပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Linux Rimcast ဖြစ်ပါတယ်။VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00တိလိုင်းနိုမီတာ19.25ဒုကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2 ရက်ကြာမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington. From Washington.